Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အသံရ2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညဖက်9နာရီနေ့ဆယ်နိုင်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3058အပြင်လိုင်းလမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီနေ့ကိုတာဝန်ယူတင်ဆက်သွားမှာပါ
။အနည်းခသိကင်းချင်းကြပါစေဗျာ။နောက်ဆုံးရတနင်္ဂနွေကိုကြိုရနိုင်တဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ။အလစ်ဘတ်မြန်မာကြီးရဲ့စာပဒအခမ်းအနားကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတခရော ဂျိလ်ဘိုင်ဒန်တို့ဟာလန်ဒန်မြို့ကိုရောက်ရှိနေပါပြီ။ဗြိတိန်မြန်မာကြီးကွယ်လွန်သွားတဲ့အချိန်မှာကိုလိုနီစနစ်ရဲ့ဒဏ်အမျိုးမျိုးခံရတဲ့အတွက်တောင်ဆိုတဲ့အမျိုးမျိုးတွေကယခင်ကိုလိုနီနိုင်ငံတချို့နဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတချို့မှာထွက်ပေါ်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးကြီးတွေခဏခဏကြားရောက်နေတဲ့အတွက်တလတော်မရှိသေးတဲ့အချိန်တွေမှာစတုဒ္ဒကျိန်ဖြစ်မြန်မာသားမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးဌာနကဒီကနေ့စင့်ခေါ်သတိပေးလိုက်ပါတယ်နားလည်ရေ
ကောင်းပါပါရှင်အာနာတိန်အုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကရှင်းနှစ်ထဲရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာဘယ်လိုရှိနိုင်ပါသလဲ
ဖျံဖျားဖြစ်မလားအပြည်သူတွေဘယ်လောက်စိတ်ဝင်စားမှုရှိမလဲအနေရဒေသဘယ်လောက်ကိုလုံနိုင်မလဲရွေးကောက်ပွဲလုပ်တဲ့အချိန်ခါမှာအနေမြတည်ငြိမ်မှုကဘယ်လိုရှိမလဲအဲအဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော်
အဖြစ်အဆုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကပ်ရောဂါကရဲ့ကြောင့်အလုပ်လက်မဲ့ဖြစ်နေကြတဲ့ထိုင်းနိုင်ငံကဘာလက်ခီးသွားလုပ်ငန်းကဆင်းရဲအကြောင်းကိုလည်းရှုစားနာဆင်ရမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့ကဘာမြမမီဒီယာမြင့်ကွင်းမြမပြည်မပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရရနိုင်တို့ပြောပြပေးပါရှင်။
အလစ်ဘတ်မြန်မာကြီးရဲ့ဇာပနာခါနာကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတခရော ဂျိလ်ဘိုင်ဒန်တို့ဟာလန်ဒန်မြို့ကိုရောက်ရှိနေပါပြီ။သမ္မတဘိုင်ဒန်နဲ့ဇနီးတို့ဟာစနေနေ့နောက်ပိုင်းမှာရောက်ရှိခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာကျင်းပမယ့်ဇာပနာခါနာကိုတက်ရောက်ဖို့အတွက်ရာချီတဲ့ကမ္ဘာခေါင်းဆောင်တွေဟာဗြိတိန်နိုင်ငံကိုရောက်ရှိနေကြပါတယ်။ဝက်စ်မင်စတာခမ်းမမှာရှိတဲ့မြန်မာကြီးရဲ့ရုံးလောင်းကိုသမ္မတဘိုင်ဒန်နဲ့ဇနီးတို့ကတနင်္လာနေ့မှာကာရဝပြုမှာပါ။ဥရောပကတော်ဝင်မိသားစုတွေကလည်းအလားတူကာတော်ဝါပြုကြမယ်လို့ပြောတင်ထားကြပါတယ်။မြန်မာကြီးရဲ့သားတတိယမြောက်ချားစ်ဘီဟာနိုင်ငံတော်စာပဒခါနာကိုဦးစီးကျင်းပမှာဖြစ်ပါတယ်။နိုင်ငံအသီးသီးကရောက်ရှိနေကြတဲ့ကိုယ်စားလှယ်အဖွဲ့တွေကလည်းဒီခါနာကိုတက်ရောက်ကြမှာဖြစ်ပါတယ်။သတင်းစာဆရာဂျမယ်ကာရှိုဂီကို2018ခုနှစ်ကတပ်ဖြတ်ရမှာတာဝန်ရှိတယ်လို့ယူဆကြတဲ့ Saudi Arabia အရှိန်မင်းသားမိုဟာမက်ဘင်ဆာလ်မန်ကိုဖိတ်ကြားခဲ့တာကတော့အငင်းပွားစရာဖြစ်ပါတယ်
ဗြိတိန်မြန်မာကြီးဒုတိယမြောက်အဲလစ်ဘတ်ဟာသူမမခွဲလွန်မီနောက်ဆုံးနှစ်တွေတွင်သူမရဲ့သားဖြစ်သူချားလ်စ်ကိုထိနှက်အယိုက်အယာဆက်ခံဖို့တာဝန်တွေလွှဲပြောင်းပေးဖို့အတွက်ပြင်ဆင်လာခဲ့တာဖြစ်ပါတယ်မြန်မာကြီးဟာသူမရဲ့အသက်အရွယ်ကြောင့်ကျန်းမာရေးကြောင့်ဒါမှမဟုတ်သူမခွဲလွန်ဖို့တဖြည်းဖြည်းနီးလာပြီဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းမှာတော်ဝင်မိသားစုအတွင်ပြင်ဆင်မှုတွေကိုတရားလုံဆောင်လာခဲ့ပြီးတော့သားဖြစ်သူတတိယမြောက်ချားလ်စ်ဘရင်ကိုနိုင်ငံတော်ဝန်တွေကိုပို့ပြီးတော့လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာကြီးကအရသားတွေကိုပေးတဲ့ OBE Order of the British Empire ထူးချွန်ဆုရရှိခဲ့သူတူဖြစ်တဲ့ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားစွေက VOE ကိုအခုလိုပြောပါတယ
်။သူ့ကိုတာဝန်တွေတဖြည်းဖြည်းခွဲဝေပေးလာတာနှစ်ပေါင်းများစွာလုပ်လာတယ်ဆိုတော့ဒါလည်းသူလုပ်ဖို့ကြံကူးနေတယ်။နောက်ပြီးတော့အထူးသဖြင့်မြန်မာကြီးဒီနောက်ပိုင်းမှာအသက်တော်အင်ဂျန်ကြီးလာတဲ့အခါမှာတော်တော်များများတဲ့နိုင်ငံတော်ဝင်တွေသူ့သားကိုခွဲပြေးလိုက်ရတယ်အဲ့ဒီအချိန်မှာ Charles ကနိုင်နိုင်နင်းနင်းနဲ့သူဥဆောင်လာတာကိုတွေ့ရတယ
်ပြီးခဲ့တဲ့ February လတုန်းကလည်းကျင်းပခဲ့တဲ့ဘင်မာကြီးရဲ့ထီးနန်းဆက်ခံခဲ့တဲ့နှစ်80ပြည့်အခမ်းအနားအတွင်းမှာတော့ဘင်မာကြီးကသူမကွယ်လွန်ပြီးတဲ့အချိန်ကျရင်သူမရဲ့သားတော် Charles ကဘရင်ဖြစ်လာပြီးတော့ကမဲလာကိုလည်း Charles ရဲ့ကျင်းရတော့ဖြစ်မြင်မြင်ပြီးပြည်သူတွေအနေနဲ့သူမကိုထောက်ခံခဲ့တဲ့အတိုင်းဘရင် Charles နဲ့ကျင်းရတော့ကမဲလာတို့ကိုလည်းထောက်ခံသွားကြမယ်ဆိုတာသိတယ်လို့ပြောကြားခဲ့ပါသေးတယ်ခင်ဗျာ
ပြည်ပြည်မာကြီးကွယ်လွန်သွားတဲ့အချိန်မှာကိုလိုနီစနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ကျွန်းစနစ်တွေအပေါ်အေးအေးယူဆောင်ရွက်ဖို့နဲ့ဌာနေတိုင်းသားတွေအပေါ်ဖိနှိပ်ထားခဲ့တာတွေအတွက်တုံ့ပြန်ဆောင်ရွက်ပေးဖို့တောင်းဆိုတဲ့တွေကယခင်ကိုလိုနီနိုင်ငံတချို့နဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတချို့မှာထွက်ပေါ်လာနေပါတယ်ဩစတြေးလျပါလီမန်မှာအထက်လွှတ်တော်အမတ်ဖြစ်ချမ်းသစ်စာချိန်ဆိုတဲ့အခါ Greens Party ကလီဒီယာ Top ဟာသ သူမရဲ့လက်သီးကိုဆုပ်လက်ကိုမြောက်ထားပြီးကောက်ွက်ကျန်းတစ္ဆာချိန်ဆိုခဲ့ပါတယ်မြန်မာကြီးအဲလိဇဘက်ကိုကိုလိုနီပြင်မလို့ခင်ပွန်းတက်လိုက်ပါတယ်လူသက်တမားရှိမှဒူးထောက်လိုက်ရတယ်လို့ပါပဲလို့လဲသူမကဆိုပါတယ်ကနေဒါကနေဩစတြေးလျနယူးဇီလန်အထိကရစ်ဘီယန်တိုင်းပြည်တွေအပါအဝင်ကိုလိုနီဖြစ်ခဲ့ရတဲ့တိုင်းပြည်တွေမှာကိုလိုနီဒဏ်ရာတကြတွေကိုထုတ်ဖော်ပြောဆိုလာကြပြီးနိုင် ပါတယ်လို့ကနေဒါနိုင်ငံအော်တဝါတက်ကူကဌာနေတိုင်းဒါအနီရှင်နာဘေးလူမျိုးပမောက်ခဗယ်ဒွန်ကိုဘန်ကပြောပါတယ်ကိုလိုနီကျွန်ပြူရမှာဘရင်စနစ်ကပါဝင်ခဲ့တဲ့အခါကဏ္ဍအတွက်တောင်းပန်ဖို့တောင်းဆိုသံတွေလည်းများပြားလာနေပါတယ်ကိုလိုနီစနစ်ဆက်ကြီးစိတ်ဓာတ်မြင့်မားနေပြီးတမိုင်းကြောင်းရရက်ဆက်မှုတွေအပေါ်ပုံမသတိထားသိမြင်လာနေကြတဲ့အပြင်ထာနေတိုင်းသားတွေတဲ့ယဉ်ကျေးမှုနဲ့အသိပညာတွေကိုပုံမအသိမပြုလာနေချိန်မှာသားတော်ချားစ်မင်နာဟာတတရမြောက်ချားစ်ဘီရင်ဖြစ်နန်းတက်လာရတာဖြစ်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းဘိုက်မုတ်မြို့ကယူကရိန်းတပ်ဖွဲ့ဝင်တွေကသူတို့ဟာရုရှားတပ်ဖွဲ့တွေနဲ့တိုက်နေရတာမဟုတ်ဘဲရုရှားအကျဉ်းသားတွေနဲ့တိုက်နေရတာယုံကြည်တယ်လို့ပြောကြောင်းနယူးယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။နယူးယောက်တိုင်းသတင်းစာကတော့အင်တာနက်အွန်လိုင်းပေါ်မှာတင်ထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလေ့လာသုံးသပ်ခဲ့ပြီးတော့အဲ့ဒီဗီဒီယိုထဲမှာတော့ရုရှားရဲ့ပုဂ္ဂလိကစစ်ဖက်ကုမ္ပဏီတစ်ခုဖြစ်တဲ့ The Wagner Group ကကိုယ်စားလှယ်တွေကဒီအကျဉ်းသားတွေကိုယူကရိန်းနိုင်ငံကစစ်ပွဲတွေမှာ6လဝင်တိုက်ပြီးရင်လွတ်မယ်လို့ကတိပေးထားတာကိုတွေ့ရတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဗီဒီယိုကိုတော့တရားအတည်ပြုနိုင်ခြင်းမရှိဘူးလို့နယူးယောက်တိုင်းသတင်းစာကပြောပါတယ်။ဘိုက်ကွန်မျိုးကိုတင်ဖို့ကယူကရိန်းနိုင်ငံကိုတိုင်းရတဲ့အဓိကရည်မှန်းချက်တွေကတခုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောထားပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားသမ္မတပူတင်ကိုယူကရိန်းနိုင်ငံမှာလူတွေအစုလိုက်ပြုံလိုက်တည်စီနိုင်တဲ့လက်နက်တွေအသုံးမပြုဖို့ထပ်ပြီးတော့သတိပေးလိုက်ပါတယ်။ဒါဟာသမ္မတဘိုင်ဒန်အနေနဲ့ရုရှားကိုပထမဆုံးအကြိမ်သတိပေးတာမဟုတ်ဘဲပြီးခဲ့တဲ့မတ်လကဥရောပသမ္မတ G7 အဖွဲ့ဝင်နိုင်ငံတွေအပြင်နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံပြီးတော့လည်းတခါသတိပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလံမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တင်းငွေတွေညပဲသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်တိုင်းကတည်းကလက်နက်ကြီးကြီးတွေခဏခဏကြားရောက်နေတဲ့အတွက်တလတာမရှိသေးတဲ့အချိန်အတွင်းမှာစထုတ်တာအချိန်အဖြစ်မြမသားအမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနကဒီကနေ့စင့်ခေါ်သတိပေးလိုက်ပါတယ်မြမသားအမတ်ကြီးဦးအောင်ကျော်မိုးကိုအခုလိုခေါ်ယူကန့်ကွက်လိုက်တာလည်းဖြစ်ပါတယ်မြမစစ်တပ်နဲ့ AA တို့တိုက်ပွဲဖြစ်ရာနေဆက်မှာအခုလိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါတယ်တောက်ကြနေတုန်းကရိုဟင်ဂျာဒုက္ခသည်စခန်းပေါ်ကြားရောက်တဲ့လက်နက်ကြီးကြီးတွေကြောင့်ဒုက္ခသည်တူသေဆုံးပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးပါဝင်6ဦးတန်းရရှိခဲ့ကြတာကိုဘင်္ဂလားဒေ့ရှ်ကရှုတ်ချလိုက်တယ်လို့ပြည်ထောင်စုဝန်ကြီးမစ္စတာအဆာဒူဇာမန်ခန်ကာမဲလ်ကပြောပါတယ်မြန်မာနိုင်ငံနဲ့ငိမ့်ချစွာအဖြစ်တရက်ကိုရှာဖို့ကျွန်တော်တို့စူးစမ်းနေပါတယ်လိုအပ်မယ်ဆိုရင်ဒီကိစ္စကိုကုလသမဂ္ဂအထိကျွန်တော်တို့ယူသွားမှာပါလို့ပြည်ထောင်စုဝန်ကြီးကသတင်းစာဆရာတွေကိုစနေနေ့ကပြောပါတယ်အေအဖွဲ့နဲ့အာဆာအစွန်းရောက်ဘင်္ဂါလီအဖွဲ့ပူးပေါင်း၍မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်သမိတ်နယ်စပ်ခြံစည်းရိုးအနီးမှနေ၍လုံချိုရဲ့ရက်ကင်းစခန်းများအားလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်လက်နက်ကြီးကြီးများဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကြားရောက်ပေါက်ကွဲတာဖြစ်တယ်လို့စစ်ကောင်စီသတင်းပြန်ကြားရေးအဖွဲ့ကမနေ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီအားအမားကိုသိမြင်ပြီးနိုင်ငံဆက်ဆံရေးအပေါ်ဟန်တာနှောက်နှေးစေမဲ့လောက်ရတွေကိုမလုံမိအောင်အနာဂတ်မှာချုပ်ထိန်လိုက်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကမျှော်လင့်ကြောင်းပြည်ထောင်စုဝန်ကြီးမစ္စတာကာမဲလ်ကစနေနေ့ကပြောလိုက်ပါတယ်
ကိုလံဘီယာနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဥတီတဲ့ခြေလှမ်းတရက်အဖြစ်နဲ့ကိုလံဘီယာငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်နဲ့အဓိကအတိုက်ခံအဖွဲ့ First The Bone အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတယ်လို့နှစ်ဖက်စလုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ် First The Bone အဖွဲ့ဟာ250ကြာဖြစ်ပေါ်ခဲ့တဲ့လက်နက်ကိုင်တိုက်ပွဲတွေကိုအဆုံးသတ်ဖို့အတွက်2016ခုနှစ်ကငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပေမဲ့တချို့ပျောက်ကြားတပ်ဖွဲ့တွေဟာအရသားတွေပုံမှန်နေထိုင်တဲ့နေ့စဉ်လူမှုဘဝတွေမှာသူတို့နဲ့တင့်တော်တဲ့အလုပ်ကိုင်တွေကိုရှာမတွေ့ပဲတရားမဝင်မှုရေးဆေးကုံကူတာတတ္ထုတူဖော်ရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့အတိုက်ခံတွေနဲ့ပူးပေါင်းခဲ့ကြပါတယ် စနေနေ့ကပြည်တွင်းသတင်းစာထဲမှာဖော်ပြထားတဲ့ပူးတွဲကြေညာချက်မှာတော့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒနီလိုရူဒါဟာ First Abon အဖွဲ့ကအစ်မြင့်ခေါင်းဆောင်၄ယောက်နဲ့တောင်ပိုင်းကကာကက်တာဒေသမှာတွေ့ဆုံတယ်လို့ဖော်ပြပါတယ် First Abon အဖွဲ့ဘက်ကအစ်မြင့်ခေါင်းဆောင်၄ယောက်ကတော့ကလာကာကော်ဒိုဘာ Alonso 45 Ambassador နဲ့ Erica Castro တို့ဖြစ်တယ်လို့ကြေညာချက်မှာပြောထားပြီးတော့ရူဒါနဲ့သူတို့၄ယောက်တွဲရိုက်ထားတဲ့ဓာတ်ပုံကိုလည်းဖော်ပြထားပါတယ်ဒါပြင်အဲ့ဒီမှာကုလသမဂ္ဂကိုယ်စားလှယ်ရာအူရိုဆန်ဒီနဲ့နော်ဝေးတန်တမန်ဂျက်နဂိုဒါတို့လည်းပါဝင်ခဲ့တာကိုတွေ့ရပါတယ်ကိုလံဘီယာနိုင်ငံရဲ့ပထမဆုံးလက်ဝဲဝါဒီသမရဂူစတာဗိုပက်ဒရိုဟာနိုင်ငံတွင်းမှာရှိတဲ့လက်နက်ကိုင်သဘုံအဖွဲ့တွေနဲ့လုံးဝငြိမ်းချမ်းရဖို့မူဝါဒကိုချမှတ်လှုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
ထိုင်ဝမ်ရဲ့အရှိတောင်ပိုင်းကလူနေကျဲတဲ့နေရာမှာပြင်းအား6တပ်သမ8ငလျင်တရလောက်ခတ်သွားကြတဲ့အတွက်ရထားတွေလမ်းချော်ပြီးရက်ွက်ကုံစုံဆိုင်တဆိုင်ပြိုကျသွားကြတယ်လို့ထိုင်ဝမ်မိုးလေဝသဌာနကပြောပါတယ်။ငလျင်ဘိုအချက်မှဟာထိုင်ထုံးခရိုင်မှာရှိတယ်လို့မိုးလေဝသဌာနကပြောပါတယ်။စနေနေ့ညနေကလည်းအဲ့ဒီနေရာမှာ 6.4 ပြင်းအားငလျင်လောက်ခဲ့ပေမဲ့အပြည့်စီမရှိခဲ့ပါဘူး။အမေရိကန်ပြည်တော်စုဘူမိမြေလွာလေးလာရေးဌာနကတော့အနက်10ကီလိုမီတာမှာပြင်းအား 9.1 ငလျင်လောက်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ယူလီဒေတာမှာကုံစုံဆိုင်ရှိတဲ့အဆောက်အဦပြိုကျသွားတာကြောင့်အထက်မှာပြိမိနေတဲ့လူလေးဦးကိုကယ်တင်ရေးလုပ်ငန်းစနိုင်ပြီလို့ထိုင်းဝမ်မီဒီယာတွေကပြောပါတယ်။တရားစင်းလိုက်ပြိုလဲသွားလို့ကားစင်းဟာတရားပေါ်ကနေကျသွားခဲ့တယ်လို့ဆိုပါတယ်။အရှိတ်ဒေါင်ဂလီဘူရာမှာပလက်ဖောင်းမြန်တဲ့ချက်ပြုတ်ကျသွားပြီးရထားတွေ၃တွဲလမ်းချော်သွားခဲ့တာကြောင့်ခီးတဲ့အယောက်20ကိုရွှေ့ပြောင်းပေးခဲ့ရပေမဲ့အနာတရမရှိခဲ့ကြဘူးလို့ထိုင်းဝမ်မီဒီယာဌာနကပြောပါတယ်။မြို့တော်ထိုင်းပြည်မှာလည်းအဆောက်အဦတချို့လှုပ်သွားခဲ့ပြီးထိုင်းဝမ်တလွားမှာမြင်းကလေးလှုပ်ခတ်တာကိုသိခဲ့ကြတယ်လို့မိုးလေဝသဌာနကဆိုပါတယ်။
နမရောတိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံရဲ့ပင်မကုန်းမြေရဲ့တောင်ဘက်ဆုံးကျူးယူကျွန်းကိုဒီနေ့မှဝင်ရောက်တိုက်ခတ်ပြီးတော့လူသန်းပေါင်းများစွာကိုလည်းဘေးလွတ်ရာကိုခိုလုံကြဖို့အာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။မုန်တိုင်းဟာကာဂိုရှိမာမြို့ကိုဒီနေ့ညနေ9နာရီမှဝင်ရောက်ခဲ့တယ်လို့ဂျပန်မိုးလေဝသနဲ့ဇလဗီဒဌာနကပြောပါတယ်။ဒီမုန်တိုင်းဟာအခုနှစ်အတွက်14ခုမြောက်တိုင်ဖုန်းမုန်တိုင်းဖြစ်ပြီးတော့အမေရိကန်ရေတပ်ပူးတွဲတိုင်ဖုန်းမုန်တိုင်းသတိပေးစင်တာကတော့စူပါတိုင်ဖုန်းမုန်တိုင်းအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မုန်တိုင်းကြောင့်မိုးရေချိန်စံချိန်တင်မြင့်တက်ပြီးတော့မြေရှန္တာတွေနဲ့မြေပြိုကျတာတွေဖြစ်လာနိုင်တယ်လို့လည်းဂျပန်မိုးစလဌာနကသတိပေးထားပါတယ်။ကျူရှူကျွန်းတောင်ပိုင်းမှာဆိုရင်တော့မိုးရေချိန်လက်မ20လောက်နဲ့လေတိုက်နှုန်းကတနအီကို155မိုင်လောက်ရှိခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့ကိုရနိုင်တို့ကတင်ပြခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာရှင်းနှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့နိုင်ငံအခြေအနေတည်ငြိမ်အောင်စ조사နေပြီးတော့ရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာပြောဖို့စောသေးတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူရရှာခီးစဉ်အတွင်ပြောကြားခဲ့ပါတယ်စစ်ကောင်စီကရွေးချယ်ခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းအခြေခံမဲဆန္ဒရှင်စီရင်တွေမှန်ကန်အောင်ဆောင်ရွက်မှာဖြစ်တဲ့နောက်ရွေးကောက်ပွဲစနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းပြောင်းလဲကျင့်သုံးဖို့ရှိတယ်လို့ပြောဆိုထားပါတယ်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားတွေကိုတော့မဆုမွန်ကအစူစီတင်ပြထားပါရဲ့ရှင်
။2020ရွေးကောက်ပွဲမှာရွေးကောက်ပွဲမဲမတမာမှုတွေဖြစ်ခဲ့တဲ့ဆိုတဲ့အဓိကအကြောင်းပြချက်နဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာနိုင်ငံကိုဆက်အာဏာသိမ်းခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရုရှားခီးစဉ်တွင်ရုရှားသတင်းဌာန RIA နဲ့တွေ့ဆုံတဲ့အချိန်မှာလာမယ့်နှစ်2023ခုနှစ်ထဲမှာရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့နိုင်ငံရဲ့အခြေအနေကိုတည်ငြိမ်အောင်စ조사နေပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မယ်မရွှေ့ဆိုင်ဘူးဆိုတာကတော့ပြောဖို့စောပါသေးတယ်ဆိုပြီးတော့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအာဏာကိုထိန်းသိမ်းထားတယ်ဆိုတာကိုပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကနေထွက်ပေါက်အနေနဲ့ဆောင်ရွက်တဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့လွှတ်တော်တတ်တတ်နှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့မှုသူနိုင်ငံရေးလှလကဲခန့်ဦးဖေးတန်းကရှုမြင်ပါတယ်
။အော်ဒီရွေးကောက်ပွဲကသူ့အတွက်တိတ်အရေးကြီးတာပေါ့နော်။နောက်နှစ်ဩဂတ်စ်လမှာရွေးကောက်ပွဲကိုလုပ်မယ်လို့တော့သူကရာသားတာပေါ့ဒါကြောင့်လည်းအဲရွေးကောက်ပွဲကော်မရှင်တို့ပြန်လည်းဖွဲ့စည်းရာတို့ပြင်ဆင်ရာတို့သူတို့ချင်းအဲ PR စနစ်နဲ့တွားဖို့ရတဲ့အတွက် PR စနစ်နဲ့အကျုံးဝင်အောင်သူဖွဲ့စည်းပုံတွေကိုပါပြင်ဆင်ရမှာပေါ့ဒီချိန်မှာတော့ อูรีบิวเยเลสิตาเปอุชุดาเลสิตาเปสรอดูว่ารอยูกอบเวตคู่พี่อ๋ออูรีดิโหปะชามิรอลุบตัวมาก็รอเตชาเลยบาสรอดูกะพะดีวงชีกาอูรีเนี่ยญีอานาโหทิ้งท้าว่าเลยรู้ပြောได้คามาอะพะดีวงอูรีโหเนี่ยญีปอตุนนี่กูอ่ะนนี่คว้ยดองไอ้ไอ้เฉยยาวยาวตัวมาปออะแต่แม้ไอ้เฉยตัวนี้มาดูโหอานาโห
ပြည်သူစီကိုပြန်အပ်မယ်ဆိုတဲ့သဘောမျိုးနဲ့ယူကောက်ပွဲကိုလုပ်မယ်ပေါ့အဲဒါအတူတည်းတော့ဒီနိုင်ငံရေးအကြတဲ့တဲ့ကအထွက်ပေါက်တစ်ခုလည်းဖြစ်တယ်ပေါ့ပြီးတော့ဒီမဖြစ်ဖြစ်အောင်လုပ်မှာပါဟုတ်ကဲ့လုပ်တဲ့အခါမှာဒါယူကောက်ပွဲရဲ့အင်္ဂါရက်နဲ့ဒီမလားဖျံဖျားဖြစ်မလားအပြည်သူတွေဘယ်လောက်စိတ်ဝင်စားမှုရှိမလဲ
အဲ့ဒါကြီးကတော့စကားပြောလာမှာပေါ့နော်စစ်ကောင်စီအနေနဲ့အစိုးရဖွဲ့စည်းနိုင်ရေးအတွက်ရောရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ခြေရှိတယ်လို့တွက်ဆထားတဲ့အတွက်ဒီ2023ရွေးကောက်ပွဲကိုမဖြစ်မနေကျင်းပနိုင်ခြေရှိတယ်လို့လည်းဥဖေတန်းကခံမှန်းပါတယ်အဲစစ်ကောင်စီဘက်ကတော့မဖြစ်မနေလုပ်မှာပေါ့နော်ဘာလို့လဲဆိုတော့ဒီအချိန်မှာသူတို့ရွေးကောက်ပွဲလုပ်ရင်ဟာလာဒါကအကျွတ်ကျွတ်လွတ တိုက်ခံပါတီလည်းမရှိဘူးပါတီငယ်လေးတွေပဲရှိမှာပေါ့သူတို့လိုတလူကစားလို့ရတာပေါ့အပြည်ခိုင်ပြိုးပါတီကတော့အဲ့ဒီမှာပြန်ပြီးတော့ခေါင်းထောင်လာမှာပေါ့လေဒါကြောင့်ပြည်ခိုင်ပြိုးပါတီရဲ့ဒီရှစ်ကောင်စီရဲ့ဒီလွှတ်တော်ထဲမှာအားရတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့အဲ့နောက်ပြီးတော့သူတို့နဲ့မဟာမိတ်ဖြစ်တဲ့ပါတီတွေရဲ့ပေါင်းလိုက်ရင်တော့ဟောဒါသူ့ဘက်ကနော်အဲစစ်တပ်ဘက်ကတော့လွတ်လွတ်ကျကျအတူအနေနဲ့အစိုးရဖွဲ့နိုင်တဲ့အဲရာခိုင်နှုန်းပြည့်သွားမှာပေါ့အဲဆိုတော့အဲ့ဒီအာသာချက်တွေသူ့မှာရှိနေတယ်အဲဒါကြောင့်သူ့အနေနဲ့ဂရီကိုအတိုင်းပေါ့နော်ရွေးကောက်ပွဲလုပ်ပေးမယ်အဲပြီးတော့တကူတဲ့ကလည်းဝင်းကြီးသုံးနေရာယူထားတယ်ဒုသမရလည်းယူထားတယ်အဲအခုဆိုရင်တော့သမရလည်းသူ့တို့ဘက်ကဖြစ်သွားနိုင်ပြီပေါ့အဲအဲ့ဒီအခင်းချင်းတို့သူ့ဘက်ကလက်လွတ်ခံမှာမဟုတ်ဘူ
းဒါပေမဲ့
ဒီလူတွေဘယ်လောက်စိတ်ဝင်စားမှုရှိတယ်လဲနိုင်ငံတော်ကဘယ်လောက်ထိထောက်ခံတယ်လဲအဲ့ဒီအေးရွေးကောက်ပွဲကဖိအံဖေးရဖြစ်ရလားအနေမြတင်ငင်မှုကဘယ်လိုရှိမလဲအဲ့ဒါတွေကတော့စကားပြောလာမှာပေါ့နော
်လက်တလုံးမှာတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြောင်းလဲပြင်ဆင်ကျင့်သုံးနိုင်ရေးနောက်ရွေးကောက်ပွဲဆိုင်ရာလုံထုံးလုံနည်းတချို့ကိုပြင်ဆင်ပယ်ဖြတ်နိုင်မှုဆောင်ရွက်နေပါတယ်လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အခြေအနေကိုတော့ရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခမောင်ဦးကပြီးခဲ့တော့ကနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်ဘယ်ရေးပါတီကိုကျွန်တော်စစ်ပါစစ်စေးတဲ့အခါမှာတွေ့ရှိချက်တွေအားလဲချက်တွေကိုလည်းသုံးသပ်ပါတယ်။အဲဒီပုံမှာမို့ဒီပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီများမှတ်ပုံနေခြင်းဥပဒေနဲ့နှီးဥပဒေအစ်စ်ပေါ့။အစ်စ်ပြဋ္ဌာန်းနိုင်ရေးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းနိုင်ဖို့အတွက်ဒါအစ်စ်ရဲ့လုပ်ငန်းစဉ်တိုင်းဆောင်ရွက်နေပါတယ်။မကြာခင်ကျွန်တော်တို့ပြီးမယ်လို့ကျွန်တော်တို့ထင်ပါတယ်။
အခုလိုမျိုးစစ်ကောင်စီဘက်ကရောရွေးကောက်ပွဲကော်မရှင်ဘက်ကရောရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေတဲ့အချိန်မှာစစ်အာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအထူးသဖြင့်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေကြတဲ့ဆန္ဒပြလူလူလှုပ်ရှားမှုတွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကနယ်မြေတချို့မှာလက်နက်ကိုင်တော်လှန်နေကြတဲ့အခြေအနေပြည်သူလူထုရဲ့သဘောထားကရောဘလို့ရှိနိုင်ပါသလဲမြန်မာနိုင်ငံရှိနေများကွန်ရက်ရဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးကြည်မြင့်ကအခုလိုသုံးသပ်ပါတယ
်ရွေးကောက်ပွဲကိုသူ့မူလသဘောထားကတော့မပြည့်ပြည့်ကိုလုပ်အဲ့ဒီရွေးကောက်ပွဲဘလုံးနည်းနဲ့ဖြစ်ဖြစ်ရွေးကောက်ပွဲဖြစ်သွားလို့ဟဲ့လားရသလောက်ပေါ့ရသလောက်နဲ့ဖြစ်သွားလို့အစိုးရဖွဲ့နိုင်ပြီဆိုရင် तू ကသမရဖြစ်ပြီဖြစ်ပြီဆိုရင် तू ကဒင်ဂျူရီကားဝမဲ့ပေါ့နော်အဲတရားဝင်ရွေးပြတယ်မျိုးတော့အစိုးရအစိုးရပဲ तू ကအာဆီယံနိုင်ငံတွေကိုလိမ်မယ်အဲသူ့ကိုမဟာမိတ်လုပ်ထားတယ်ရုရှားကို तू လိမ်မယ်အတိယုတ်ကတော့ယုံတော့မယုံတော့ပေါ့လေအဲ့တော့ဘာဖြစ်လဲ तू မှတန်တမာကြီးအောင်ပွဲကြီးရသွားမယ် तू ကဒီလိုယုံကြည်ထားတယ်ဆိုတော့လေအခုဒါသူတို့ကတော့အချင်းချင်းပြင်ထားတာပေါ့နော်အချင်းချင်းပြင်ထားတဲ့သဘောရှိတာပေါ့အဲ့ဒီပြင်ထားတာကိုကသခိုင်းတိုင်းလို့နေရမျိုးတွေမကွေးလို့ဟာမျိုးတွေကရားလို့ဟာမျိုးတွေရှင်းလို့ဟာမျိုးတွေကချင်းလို့ဟာမျိုးတွေကရင်လို့ဟာမျိုးတွေရန်ကုန်တိုင်းမှာဟာမျိုးတွေအဲ့ဒီဟာမျိုးတွေဟာဘယ်လိုလုပ်မလဲဆိုတာကျွန်တော်တို့အမိရေကောက်ပွဲကိုလေအဲတော်တော်ရင်လေးစရာကောင်းတယ်ရေလေးစရာကောင်းတယ်ဆိုတော့လေကျွန်တော်ထင်တယ်ဒီ NUG အစိုးရလည်းဒီရေကောက်ပွဲကိုမဖြစ်အောင်တိုက်မယ်လို့သုံးပြထားတယ်ပြည်သူလူထုကလည်းအဲ့လိုပဲသုံးပြထားတယ်
ဟုတ်ကဲ့ဆရာ
အဲ့တော့အဲ့ဒီကြားထဲမှာရွေးကောက်ပွဲကော်မရှင်ကသူတို့ဘလို့ပဲပြင်ပြင်ပေါ့လေပြင်မှုကတော့သူတို့ဝတရားပေါ့လေဒါမို့ကဘာကြီးတစ်ခုလုံးက
ไม่กล้าสู้ข้าวสองเดียวนี่ไม่ได้จ้าหรอกไม่ยุ่งยากอู้ดีก็บ่อยอ่ะไอ้ตู้ยาแต่เนี่ยยุ่งก็บ่เป็นพี่ลิงเองไอ้ลูกพี่ตาบีสุดเด็ดขาดจ้าหรอกแต่ตัวไม่ใช่เนาะลูกบ่เลยมาพี่ผู้มีอะไรบ่นะอ่ะลูกก็ร้อยอ่ะลูกจริงชิวเนาะแต่ไม่แม่ละมาเป็นแต่ไม่พี่ไม่พามาซีไม่อะไรช่างจ้าไม่วันนั้นสุดยืมมาแต่หนูดีอันนี้จะดับละไม่สุดช่วงนี้อะไรมาเราพี่ตัวนี้นะ
อเมริกาสู้อะไรมาพิจารณาแล้วตลอดมาเราตายน่าเดือดตาจะชมาเมื่อสนับไปเป็นเงินชีดูปีดูเรื่องสิ่งนี้หลายแล้วก็อยู่ในบิบชบาร์เลยแต่ท่านเสียอยู่กับเบรงาเนี่ยมีมติเงี่ยมูรีป่าวเอเจ้ามีเจ้ามาจิ้มปากเลยอยากให้พี่เนี่ยป่าวเองตายน่าเดือดตาจะชมาเปลี่ยนมีเราจิ้มมาหนังจีสิมิสิสุรีบอมาเลยแก้คดีปากาไม่กงทบาร์เลยที่บอมาอยากให้ลูกดอกกุ้งเลยหาอุปถัมภ์เอเมริกาโร
สิ่งของสิ่งที่เขาเลยตายน่าปัจจุบันเลยเป็นกบิโอ
เนาะส่วนนี้เนี่ยยังใช่โอเคแต่ถ้าอยู่ตั้งแต่ปัจจุบันเลยยุคเก่าๆเวอร์เวอร์เวียนจังจังมาเลยโอเคแม่จันทร์ที่พูดที่บอกว่าส่วนเนาะจันทร์ที่ตั้งแต่เรื่องมันใช่ไอ้คุณยิ่งว่าเราอยากรับมือไม่ใช่ดีด้วยเช่นนี้มีอยู่มาบ้างเนาะโอ้ยุคเก่าเวอร์เวอร์จันทร์ที่ทำดีเนี่ยมาจิ้มบาลูยามลาเมียกูด่าสุดเลยสิ่งที่ส่วนนี้สิ่งนี้อะไรสักอย่างเดียวเลยโอเคโอเค
ในนี้ส่วนเล็กๆมาเลยก็เนาะคือนายชิมชี่เนี่ยมีอยู่ในเรื่องชุบชีพเลยยุคเก่าเว้ยมาเล่าบุ๋มเอาเรื่องสิ่งเก่าที่ไอ้ปงสามอยู่บ่ที่คือนายชิมชี่ยุคที่เนี่ยไม่สามารถพิจารณาไอ้ตัวชุบชีพมาเลยอากงลงป่าเว้ยนั่นเนี่ยยุคเก่าเว้ยเราไม่พิจารณาบุ๋มแต่ยังตัวเนี่ยชุดเดียร์ยุคลูกตัวแม่บิดอ่ะส่วนเด็กคู่โอลาเลอขึ้นจริงอุตุรุปันที่ตัวแม่บ่ลามิเนี่ยท่านนั้นเสนอตัวมา
And we strongly encourage the international community not to endorse the regime's plans for sham elections next year. They can be neither free nor fair.
ဒီမနက်ကမှာရှင်းနေစစ်ကောင်စီကျင်းပမယ်အတူရောင်ရွေးကောက်ပွဲကိုမထောက်ခံမိဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအပြင်းထန်တိုက်တွန်းခဲ့ပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွန်လပ်မြတ်တမှုရှိတဲ့ရွေးကောက်ပွဲမှာဖြစ်နိုင်မှာ။ရွေးကောက်ပွဲမဲမတမမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိမှာလည်း2020ရွေးကောက်ပွဲအနိုင်ရပါသည့်အနန္တီကဒေါအောင်ဆန်း
ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော်တို့ပြောပြမှာကတော့ဒီနေ့ကျွန်တော င်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးအကောင့်တည်နေအောင်စ조사နေပြီးတော့ရွေးကောက်ပွဲဖြစ်မြအောင်စ조사နေပါတယ်လို့သူ့ရဲ့ Russia ခီးစဉ်တွင်မှာ Russian News Agency ကိုပြောဆိုထားတာကြောင့်ဒါမဲ့နှစ်2023မှာရွေးကောက်ပွဲကျင်းပနိုင်ခြင်းရှိမရှိဆိုတာကတော့စောင့်ကြည့်နေရအောင်ပါဖြစ်ပါတယ်ရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကရှင်းနှစ်ထဲကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအလားအလာနဲ့ပတ်သက်ပြီးတော့မဆုမုံကမေးမြန်းတင်ပြသွားတာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချင်းပင်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းရဲ့တင်ဆက်နေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါကိုရိုနာဗိုင်းရပ်စ်ကရောဂါကရဲ့ကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရတဲ့အထက်ကမ္ဘာလက်ခီးသွားလုပ်ငန်းလည်းတခုအပါအဝင်ဖြစ်ပါတယ်ကရောဂါကြောင့်ကမ္ဘာလက်ခီးတဲ့အရေးအတွက်ကြာဆင်းသွားတဲ့အတွက်ထိုင်းနိုင်ငံမှာတော့ဆင်းရဲလဲအလုပ်လက်မဲ့ဖြစ်နေပါတယ် Writers သတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြထားပါတယ်
ကိုဗစ်ကပ်ရဲ့အကျိုးဆက်အဖြစ်ကမ္ဘာလက်ခီးသွားတွေနဲ့တွဲခဲ့တာကြောင့်ထိုင်းနိုင်ငံမှာစင်ပိုင်တွေဟာဆင်တွေကိုကျွေးမွေးနိုင်ဖို့ရုန်းကန်နေကြရပါတယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကရွာမှာဆီလီပေါင်းစမက်ကဆင်တွေကိုအစာကျွေးနေတာလူမှုစာမျက်နှာကနေတိုက်ရိုက်တွေ့ထုတ်ရင်းရက်ဒီရဲ့အတွက်အလူငွေရှာနေရပါတယ်ဆင်တွေကိုသူကကြောင်းတက်နေကလေးကစောင့်ရှောက်လာခဲ့ရတာပါဆင်တွေကိုငပြောသီးတွေကျွေးပြီးရင်အိမ်နောက်မှာပတ်ပြီးလမ်းလျှောက်စီပါတယ် TikTok နဲ့ YouTube မှာ나이ပေါင်းများစွာတွင်မှာဗတ်တထောင်လောက်ပဲအလူငွေရခဲ့တာပါဒါကစင်နကောင်အတွက်ရက်စာစာကြွေးဖို့လုံလောက်ရုံပဲရှိတယ်လို့သူကပြောပါတယ
်နီးကော complain
စကားလေးခီးသွားတွေပြန်လာဖို့ပဲကျမတို့မျှော်လင့်ရတာပေါ့လေသူတို့ပြန်လာကြရင်အခုလိုလူမှုစာမျက်နှာကနေလွှင့်နေမှာမဟုတ်ပါဘူးတကယ်လို့အရင်လိုလောက်ကြရမယ်ဆိုရင်စင်တွေအတွက်မျက်ဝယ်ဖို့ဝင်ငွေတင်းငိမ့်လာမှာပါ
တဘာဝပဝင်းရှင်ထိသိမ်းရေးအဖွဲ့တွေအလိုရစင်ကောင်ဟာတနေ့ကိုမျက်နဲ့အသီးနှံ122ပိတ်သားကနေ244ပိတ်သားကီလိုဂရမ်အားဖြင့်ဆိုလို့ရှိရင်200ကနေ400ကီလိုဂရမ်အထိစားကြပါတယ်လူမှုစာမျက်နှာကနေတွင်းထုတ်အလူငွေရှာရတာနီလန်းအသက်ပါဒါပေမဲ့လုံခြုံစိတ်ချရတဲ့ဝင်ငွေတော့မဟုတ်ပါဘူးကိုဗစ်ကပ်ပြီးမတိုင်းမီတုန်းကပတ္တိယမြို့မှာဆင်ပြပွဲလုပ်ပြီးကဘာလက်ခီးသွွားတွေစီကနေဝင်ငွေရှာနိုင်ခဲ့တာပါအသီးနှံရောင်းပြီးတော့လဲဝင်ငွေထပ်ရပါသေးတယ်ခုတော့အခြားဆင်ပိုင်းတွေလိုပဲ Silicon Submax မိသားစုဟာရွာပြန်နေရပါတော့တယ်ကိုဗစ်ကပ်ကြောင့်ကဘာလက်ခီးသွွားတွေမလာတော့တဲ့အခါစင်စခန်းတွေပိတ်လိုက်ကြပြီးလုပ်ငန်းတွေရပ်သွားပါတော့တယ်2019ခုနှစ်မှာကဘာလက်ခီးတဲ့တန်40ရှိခဲ့ရာကနေမနစ်ကလေးသိမ့်မဲ့ရှိတော်တာပါတချို့ရက်တွေမှာဝင်ငွေကကျွေးလောက်အောင်မရတော့စင်တွေလည်းအဆအစာချို့တက်လာပါတယ်တကယ်တော့စင်တွေကမိသားစုအဖွဲ့ဝင်တွေဖြစ်နေကြပါပြီစီလီကွန်ဆမက်ကအခုလိုဆက်ပြောပါတယ်
လက်ခောင်းဝင်คนในครอบครัวของเราค่ะเพราะว่าเราก็อยู่ด้วยกัน
มีตาสุโลပဲစင်တွေကိုချစ်ပါတယ်စင်နူနဲ့ကျမတို့လည်လာခဲ့တာနှစ်ပေါင်းများစွာရှိပြီလေစိုးတူကောင်းပတ်အတူတူပါပဲအခုသူတို့အလုပ်လက်မဲ့ဖြစ်နေကြတော့တခြားလုံလုံဖို့သူတို့ကိုပြစ်မထားနိုင်ပါဘူ
းစီလီပေါင်းရဲ့အမေစင်ပိုင်ရှင်ပန်စလီစပက်ကလည်းအခုလိုပြောပါတယ
်ဒါပေမဲ့ချားတော့မလို့အနာဂတ်ပြပယ်ရင်ငါရနေခါ
စင်နေမရှိပဲကျမတို့အနာဂတ်ဘယ်လိုရှိမယ်မသိပါဘူးဒီကနေ့သူတို့ကိုကျမတို့ကကျေးဇူးတင်ရပါတယ
်ထိုင်းနိုင်ငံမှာရှိတဲ့အ ਨੇ ဆုံးစင်ကောင်းရေတထောင်ဟာခီးသွွားတွေပြန်လာတဲ့အတိုင်းအောင်တင့်ပြောတဲ့ဝင်ငွေရှိကြမှာမဟုတ်ဘူးလို့တော်ရိုင်းဘုရားမိတ်ဆွေများလို့အထိပ္ပယ်ရတဲ့အဖွဲ့ကိုထူထောင်သူအက်ဒွင်ဝီယက်ကခမန်ပါတယ်အစိုးရရဲ့အထောက်ကူမပါပဲစင်တွေရှင်သန်ဖို့မိသားစုတွေဟာရုံးကန်ကောင်းရုံးကန်ရမယ်လို့သူကဆိုပါတယ်အစိုးရရဲ့ဌာနတွေအလိုရစည်အရင်ကောင်းရီ3200ကနေ4000ကြည့်ရှိပါတယ်တော်ထဲမှာစည်အိုင်းကောင်းရီ3500ရှိပါတယ်ဝင်းမြေဌာနအလိုရစင်တွေကိုကျွေးဖို့မြက်ကီလိုဂရမ်ပေါင်း5သိန်းကိုပြည်နယ်အမျိုးမျိုးကိုအစိုးရက2020ကတည်းကပို့ပေးပါတယ်စီအရင်တွေကိုဒီဌာနကကြီးကြပ်နေတာပါအက်ဒွင်ဝီယက်ကတော့အခုလိုထင်ပါတယ
် being back home now are being used for mating up there's much more possibility to mate up
and I believe စင်တွေကိုမိလိုက်မျိုးပွားဖို့တုံးကြပါတယ်စင်တွေကိုဝင်ဆောင်တာ22လကနေ24လရှိပါတယ်နောက်နှစ်တွေမှာစင်လေးတွေအများကြီးမွေးလာမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒုက္ခရောက်နေတဲ့စင်တွေပိုများလာမယ်သဘောပါပဲရေရှည်ထိန်းထားဖို့ခတ်ပါလိမ့်မယ
်ဒါပေမဲ့အစိုးရစီကဘာအထောက်ပံ့မှမရသေးဘူးလို့စီလီပေါင်းရဲ့သူ့အမေကတော့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွင်အလုံးလမဲ့ဖြစ်နေတဲ့ဆင်းရဲအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ဦးတင်မောင်တန်းတင်ပြတော့ပါရှင် VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်VOA ကနေ line တူမီတာ3058လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆင်နိုင်ပါတယ်။မကြာခင်မှာထုတ်လွှင့်သွားမယ့်ဒုတိယပိုင်း나이ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကသူသားနဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုရှုစားနားဆင်ရမှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖန်ယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ Juru ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာကြပါပါရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 night အစီအစဉ်တွေကိုလိုင်းတုံမီတာ3058အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကတူတာနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါ။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်တရုတ်ကျွေးမီထောင်ချောက်နှကန်းဝါကိုရောက်လာတဲ့လာအိုဆိုပြီးတော့ဆွေးနွေးတင်ပြမှာပါမအင်ဂျင်နီကအကူအညီတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်ကျွေးမီထောင်ချောက်နှုတ်ခမ်းဝါကိုရောက်နေတဲ့လာအိုနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနွန်ခိုင်းဆိုတာအေဂျန်စိတ်ငြိမ်တဲ့ထိုင်းမြို့လေးတစ်မြို့ပါမဲခေါင်မြစ်ရဲ့အနောက်ဘက်ကမ်းပေါ်မှာတည်ရှိပြီးလာအိုနိုင်ငံရဲ့မြို့တော်ဘီယင်ကျန်းနဲ့မဲခေါင်မြစ်ကြောင်းအတိုင်းရေလန်းအဆက်အသွယ်ရှိတဲ့နယ်စပ်မြို့လေးလည်းဖြစ်ပါတယ်အဲ့ဒီနွန်ခိုင်းမြို့လေးကဓာတ်ဆီဆိုင်မှာလာအိုဘက်ကစီလာထည့်တဲ့သူတွေဟာကားတွေထဲစီအပြည့်ထည့်ပြီးတဲ့အပြင်ဂါလန်ဘုံးတွေနဲ့ပါအပူဝယ်သွားကြပါတယ်လာအိုမှာဓာတ်ဆီဈေးတွေကြီးတယ်ဝယ်လို့လည်းမရဘူးလို့လာအိုဒရိုင်ဘာတွေကပြောတဲ့အကြောင်းကိုနီကီအေရှားရဲ့အာရှဒေသဆိုင်ရာသတင်းတောက်မာဝါမချမ်မာကာကသူ့ရဲ့တရုတ်ကျွေးမီထောင်ချောက်6လန့်ခံနေရတဲ့လာအိုဆောင်းပါးမှာရေးသားထားပါတယ်လာအိုနိုင်ငံရဲ့ဓာတ်ဆီဈေးဟာဒီနှစ်ထဲမှာ100ရာခိုင်နှုန်းထိအောင်တက်သွားပါတယ်ဒါကြောင့်လာအိုတွေဟာနှစ်နိုင်ငံဆက်သွယ်ထားတဲ့တရားကိုဖျက်ပြီးဓာတ်ဆီဒီဇယ်ဆက်ပြာအစားအစာအဝတ်အထည်တွေကိုထိုင်းရဲ့နယ်စပ်မြို့လေးနွန်ခိုင်းမှာလာဝယ်ကြတယ်တချို့ပစ္စည်းတွေကသူတို့စီမဝယ်လို့မရဘူးဝယ်လို့ရရင်လည်းဈေးအရန်ကြီးတယ်လို့လာအိုရုံးဝန်ထမ်းတဦးကပြောတဲ့အကြောင်းကိုဆောင်းပါးမှာဖော်ပြထားပါတယ
်လောလောဆယ်မှာလာအိုနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းက 25.6 ရာခိုင်နှုန်းရှိနေပြီးပြည်ပကျွေးမီပမာဏက 18 ဘီလီယံရှိနေပါတယ်အဲ့ဒီအထက်မှာတရုတ်ကိုပေးဆက်စရာအကျွေးက 12.2 ဘီလီယံဖြစ်ပါတယ်တရုတ်ကိုပေးဆက်ရမယ့်ကျွေးမီပမာဏဟာလာအိုနိုင်ငံ GDP ရဲ့ 64.8% ရာခိုင်နှုန်းနဲ့ညီမျှတယ်လို့ဆိုပါရတယ်။ဒါအပြင်လာအိုအစ်မြင့်အရာရှိတွေအနေနဲ့ဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမီပမာဏဟာ 6.69 ဘီလီယံလောက်ထိရှိနိုင်တယ်။အဲ့ဒီလိုဖုံးကွယ်ထိန်ချန်ထားတဲ့ကျွေးမီပမာဏဟာလာအို GDP ရဲ့ 35% ရာခိုင်နှုန်းရှိပြီးအများစုဟာတရုတ်ကျွေးမီတွေဖြစ်တယ်လို့ဆိုပါရတယ်။ကမ္ဘာပံကတော့လာအိုရဲ့ကျွေးမီဟာ GDP ရဲ့88ရာခိုင်နှုန်းထိတောင်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။လာအိုငွေကြေးကစ်ဟာလည်းတန်ဖိုးကျဆင်းနေပါတယ်။2022ခုနှစ်ဇွန်လမှာငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို15,000ကစ်ဖြစ်ပါတယ်။မှောင်ခိုဈေးကွက်မှာတော့ဒေါ်လာကို19,000ကစ်ထိဈေးပေါက်တယ်လို့ဆိုပါတယ
်။လာအိုစီးပွားရေးအခြေအနေဟာကြာရှုံးနိုင်ငံတစ်ခုစီကိုဥတီနေပြီးလာအိုပြည်သူတွေဟာအစိုးရဘော်တကားမှအခုလိုဒေါသထွက်တာမျိုးမတွေ့ဘူးဘူးလို့ထိုင်းရင်းနှီးမြှုပ်နှံသူတဦးကနီကီအေရှားကိုပြောပါတယ်နိုင်ငံခြားအရာငွေကြေးရောနယ်လာနေတဲ့လာအိုအစိုးရမှာနိုင်ငံခြားအရာငွေ 1.3 ဘီလီယံခန့်သာရှိတယ်လို့ခန့်မှန်းကြပါတယ်ဒီငွေကြေးပမာဏဟာနှစ်လစာသွင်းကုန်တန်ဖိုးအတွက်သာရှိတယ်လို့ဆိုပါတယ်ဒါတောင်ပြီးခဲ့တဲ့နှစ်ကပြန်လည်ပေးဆက်เสียရှိတဲ့အကျွေးဒေါ်လာတန်း800ကိုတရုတ်ကရှော်ပေးခဲ့လို့တက်တရာရနေတာလို့ဆိုရမှာပါ။အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့လာအိုနိုင်ငံဟာပင်လယ်ကမ်းရိုးတန်းမရှိတဲ့ကုန်းပိတ်နိုင်ငံငယ်လေးဖြစ်ပါတယ်။လူဦးရေ 9.4 သန်းသာရှိတဲ့လာအိုနိုင်ငံဟာဘာကြောင့်ဒီလိုအကျွေးနွန်နေရတာလဲ။နီကီအေရှားရဲ့ဆောင်းပါးရှင်မာဝါမချမ်မာကာကတော့တရုတ်နဲ့ကြီးမားတဲ့အခြေခံအဆောက်အအုံမဟာစီမံကိန်းကြီးတွေတည်ဆောက်ခဲ့တာဟာအဓိကအကြောင်းရင်းတစ်ခုလို့ထောက်ပြထားပါတယ်။ဥပမာအားဖြင့်ဒေါ်လာတန်းရာပေါင်းများစွာအကုန်ကျခံပြီးတရုတ်ချင်းငွေတွေနဲ့တည်ဆောက်ခဲ့တဲ့အမြန်ရထားလမ်းစီမံကိန်းတွေကြောင်းလို့ဆိုပါတယ်။နောက်တစ်ခုကတော့2000ပြည့်လွန်နှစ်တွေမှာမြေယာမသည့်အရင်နည်းစီတို့ဆိုတဲ့ကြွေးကြော်တန်းနဲ့စတင်ခဲ့တဲ့ဖွံ့ဖြိုးရေးအိုင်ဒီယာနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအလွန်အကျွံလုပ်ခဲ့တဲ့အကျိုးဆက်လည်းဖြစ်ပါတယ်။ဒါအပြင် လာအိုကွန်မြူနစ်ပါတီရဲ့လွဲမှားတဲ့စီးပွားရေးစီမံခန့်ခွဲမှုတွေနဲ့ဒေါ်လာရှားပါမှုအကျပ်တဲတွေကြောင့်ဖြစ်ရတာလို့ဆိုပါတယ်
။ဂျာမနီသတင်းဌာန DW ကလည်းလာအိုစီးပွားရေးအခြေအနေဟာပြိုလဲလူဆဲဆဲအနေအထားကိုရောက်ရှိနေပြီးဗန်နာရေးကဏ္ဍမှာကြီးမားတဲ့အကျပ်တဲကြုံတွေ့နေပြီးကျွေးမိတွေကိုလည်းပြန်ပြီးမပေးဆက်နိုင်တော့ဘူးလို့ဩဂုတ်လ၈ရက်နေ့ကရေးထားပါတယ်။လာအိုရဲ့ပြည်ပကျွေးမိတွေမှာတရုတ်ကျွေးမိကအများဆုံးဖြစ်ပြီးအခြေခံအဆောက်အုံတွေတိစောက်တာနဲ့ရေအားလျှက်စစ်ထုတ်လုပ်ရေးတွေမှာအများဆုံးသုံးစွဲခဲ့ပါတယ်။အခုလိုဗန်နာရေးအကျပ်တဲအကြီးကျယ်ရင်ဆိုင်နေရတဲ့လာအိုကိုပြိုလဲမသွားအောင်ပေးဆက်စရာရှိတဲ့အကျွေးတွေကိုတရုတ်အနေနဲ့ဘယ်လိုဆောင်ရွက်ပေးမလဲဆိုတဲ့အစီအစဉ်တစ်ရက်လိုအပ်ပါတယ်။လာအိုပြိုလဲသွားရင်တရုတ်အနေနဲ့နိုင်ငံရေးရောစီးပွားရေးအရာပါကြီးမားတဲ့အရှုံးနဲ့ရင်ဆိုင်ရလိမ့်မယ်လို့ DW ကမှတ်ချက်ပေးပါတယ်။လာအိုဟာတရုတ်စီကအကူအညီတွေယူသလိုဗီယက်နမ်စီကလည်းအကူအညီတွေယူပါတယ်။ဒါ့အပြင်ကာလရှည်မဟာမိတ်ဖြစ်တဲ့ရုရှားစီကလည်းအကူအညီတွေယူပါတယ်။ဒါကြောင့်လာအိုဟာကျွေးမြေဝင်တုပ်ဝန်ပိုးပြည်နေုံသာမကတန်တမာရေးရှုပ်ထွေးမှုတွေပါကြုံနေရတယ်လို့လာအိုနိုင်ငံရေးအကဲခတ်တွေကဆိုပါတယ
်။မကြသေးခင်ကပဲတောင်အာရှနိုင်ငံတစ်ခုဖြစ်တဲ့သီရိလင်္ကာနိုင်ငံဟာပြည်ပကျွေးမီဒေါ်လာ58ဘီလီယံကိုမဆက်နိုင်သွင်းကုန်တင်သွင်းဖို့နိုင်ငံခြားငွေလုံးဝမရှိတော့တဲ့အဖြစ်ကိုရောက်ရှိပြီးနိုင်ငံအနေနဲ့ကိုဒေဝါလီခံခဲ့ရပါတယ်။ဒေဝါလီခံခဲ့ရတဲ့သီရိလင်္ကာနိုင်ငံဟာစီးပွားရေးသာမကနိုင်ငံရေးပါပြိုလဲခဲ့ရတာပါ။2021ဖေဖော်ဝါရီမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံဟာလေစီးပွားရေးရရောနိုင်ငံရေးရပါအိမ်နီးချင်းအင်အားကြီးတရုတ်နဲ့ရုရှားနိုင်ငံတို့ပေါ်မှီခိုအားထားလာရတဲ့အခြေစိုက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဝင်ရောက်လာတဲ့နိုင်ငံခြားယင်းနီးမြုံနှံမှုရဲ့83ရာခိုင်နှုန်းဟာတရုတ်နိုင်ငံရဲ့ယင်းနီးမြုံနှံမှုတွေဖြစ်တယ်လို့2021ဖေဖော်ဝါရီလမှာထုတ်ပြန်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့ISP မြန်မာရဲ့စစ်တမ်းမှာဖော်ပြထားတာဟာသတိပြုစရာအချက်ဖြစ်ပါတယ်။လာအိုလိုပဲတရုတ်ကျွေးမီနွန်နစ်နေတဲ့ဖွံ့ဖြိုးမှုအ ਨੇ စုံနိုင်ငံ18နိုင်ငံရှိတယ်လို့ Nikkei Asia ကဆိုပါတယ်ခင်ဗျာ
။ခုချခရရကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမှတ်အိတ်တနာကျော်ကစူးစီးတင်ဆက်ထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ချစ်ဆုံးလေးဆိုတဲ့တော်ရရှင်ကဒီလိုနားထောင်ရခြင်းဆိုကျွန်မကနန်းဟွန်မှာတရင်တွေကိုနိုင်ကိုရင်နဲ့အတူကျင်းကြပါမယ်ဆိုပြီးတော့အရင်ကကြားနေကြရနေအခုကိုနိုင်ကိုရင်မရှိတော့ဘူးဆိုတော့သတိတော့အတော်ရသားဗျာတဲ့ကိုနိုင်ကိုကောင်းရသူကလာပါစေတဲ့ဟုတ်ပါတယ်ဒီနေ့ပဲ Facebook မှာကိုနိုင်ကိုတက်ပုံနေပြန်ပြီးတော့တက်လာလို့ကြည့်နေမိပါသေးတယ်တော်ရရှင်နေနေ့စဉ်တရင်ပို့နေတဲ့သူကိုတော်ရရှင်နေသတိရမယ်ဆိုတာမှန်ပါတယ်နော်ကျွန်တော် UN ကိုဘလို့တိုက်ရိုက်ဆက်သွယ်လို့ရနိုင်လဲလို့မေးလာတဲ့သောရရှင်တယောက်ကတော့ email လိပ်စာရှာပြီးတော့ပေးပို့လိုက်ပါတယ်နော် email လိပ်စာက inquiries2@un.org ဖြစ်ပါတယ်စလုံးပေါင်းက inquiries number 2တစ်ဆက်ထဲပါ inquiries2@un.org ဖြစ်ပါတယ်ဒီကပေးစာများအစီအစဉ်ကိုရေးလာတဲ့စာရီးထဲမှာအများစုကတော့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်။မောင်တန်းဆိုတဲ့သောရရှင်ကတော့ဒီလိုအခြေအနေတွေကိုကဘာကြီးကဘာကြောင့်ထိုင်ကြည့်နေတာလဲဆိုပြီးတော့မေးခွန်းထုတ်လာပါတယ်
။ကြီးနိုင်ငံချင်းလှုပ်တာကိုကဘာကြီးကလက်ပိုက်ကြည့်နေကြတာအဟောမိပါတယ်။နျူကလ িয়ার လက်နက်ရှိတဲ့နိုင်ငံတွေကချင်းချောက်တာကိုကဘာနိုင်ငံတွေခံစားနေရပြီထင်ပါတယ်။ဝိုင်းဝန်းပြီးဖြေရှာကြဖို့လိုပါတယ်။ကဘာကြီးငြင်းချမ်းကြပါစေ။ဘာဘင်းနဲ့စပီရိုရန်အပေါင်းမှာကင်းဝေးကြပါစေ
။ဒါကတော့ကမ္ဘာမှာဖြစ်ပေါ်နေတဲ့ဆေးရေးပရိဘက်ခါနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါလိမ့်ရှင်။
နောက်ထပ်သောရရှင်တယောက်သူကတော့မကွေးတိုင်းဒေသကြီးကဒီလိပ်စာတီချာနဲ့စာရေးလာပါတယ်သူတို့ဒေသမှာကြုံနေရတဲ့ဒီဖမ်းဆီးမှုတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာပါတယ
်မကွေးတိုင်းဒေသကြီးနမောင်မြို့နယ်ဒန်းလုံပင်ကြီးရွာမှာရဲကြီး NLD ပါတီဝင်တဦးရဲ့နေရဲ PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ရွာသားတဦးရဲ့နေရဲစုစုပေါင်းနေနှလုံးကိုအာနာသိန်းစစ်တပ်ကလာရောက်ချိတ်ပိတ်သွားပါတယ်တခြားဖမ်းခံထားတဲ့ရွာသားတွေကိုလည်းထောင်နှံ၃နှစ်ကနေ20အမျိုးမျိုးချမှတ်ပါတယ်။ရွာကိုလည်းအငေးကောက်ပြီးအာနာသိန်းစစ်တပ်နဲ့ရဲတွေဝင်လေရှိပါတယ်။သတင်းပို့တဲ့သူကိုလည်းဖမ်းမှာကြောက်ရသေးတယ်။သတင်းမီဒီယာကနေသတင်းဖော်ပြတာမတွေ့ရလို့ VOA ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကနေပေးပို့လိုက်ရပါတယ်ခင်ဗျာ
။ဒီသောရရှင်ဒီမှာရွာကိုလည်းအငေးကောက်ပြီးတော့အာနာသိန်းစစ်တပ်နဲ့ရဲတွေကဝင်လေရှိတယ်ဆိုတာကျမတို့ဒီဖပေးတဲ့ကိုရနိုင်ကလည်းအငေးကောက်တယ်ဆိုတာဗာလဲလို့မေးလာတယ်လို့ကျမလည်းသိပြီးတော့ဒီစကလုံးကိုမကြားဘူးလို့သဘောမပေါက်ပါဘူးเนาะဒါမဲ့လေဒီသောရရှင်ရေးလာလို့ကျမလည်းဒါ delete စကားလားဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်အညှိုးထားရလို့များဆိုသလားဆိုပြီးတော့လဲတွေးနေမိပါတယ်ရှင်ဒါမကွေးတိုင်းကမ်းဘလူးမျိုးကအခြေအနေဖြစ်ပါတယ်နောက်ထပ်သောရရှင်တရက်ကတော့သခိုင်းတိုင်းကရေးလာတဲ့သောရရှင်မှာကမ်းဘလူးမျိုးမှာကြုံတွေ့နေရတဲ့ကျမကြီးအခက်အခဲကိုရေးလာပါတယ်
စကိုင်းတိုင်းဒေသကြီးကမ်ဘလူးမြို့မှာအောင်တုခဆေးရုံဆိုတာရှိပါတယ်။တနယ်လုံးကအာကူအထားပြုနေရပါတယ်။ဆက်ဆက်မြို့နယ်များဖြစ်တဲ့ကျွန်းလှကောလင်းဝင်းတူပင်လယ်ဘူးတစဲစရှိတဲ့မြို့နယ်များကလာကူရတာပါ။ဒီကာလမှာကျန်းမာရေးဌာနကအလုံးမဖြစ်ပါဘူး။ဘယ်သူကမှလည်းဆေးရုံကိုမသွားကြပါဘူး။ကမ်ဘလူးဆေးရုံမှာအရေးပေါ်ထိခိုက်လူနာကိုဗစ်လူနာသာရှိပြီးပြည်စုစောင့်ရှောက်မဲ့ဆရာဝန်သူနာပြုမရှိပါဘူး။နန်း CDM တချို့ဆရာဝန်တွေပြန်လာပေမဲ့အကုန်မရှိလို့လုပ်ငန်းမလဲပတ်ပါဘူး။ဒေသခံတွေကပုဂ္ဂလိကဆေးရုံကိုပဲအားထားနေရတာပါဆေးရုံကိုလုပ်ငန်းလိုင်စင်စစ်တာအကြောင်းပြပြီးဝင်စစ်ပြီးပိတ်ခိုင်းပါတယ်အဓိကသူတို့ရည်ချက်ကတော့ဆေးရုံပိုင်ရှင်ရဲ့အမျိုးသမီးကဆရာဝန် CDM ဖြစ်ပြီးရှောင်နေရတာရဲ့သူ့ရောက်မှက NLD ကိုယ်စားလှယ်ဖြစ်နေလို့တော့သုံးသက်ရပါတယ်လွှတ်တော်ကိုယ်စားလှယ်ဆရာဝန်မတို့ရှောင်နေပေမဲ့ဆေးရုံလက်ပတ်နေတာကိုမကျေနပ်လို့ထင်ရပါတယ်တခြားပုဂ္ဂလိကဆေးရုံရှိပေမဲ့မပိတ်ခိုင်းပါဘူးတရင်ကိုအသေးစိတ်ထပ်မံစုံစမ်းပြီးမှတင်လို့ရပါတယ်
ဒါကသခိုင်းတိုင်းတို့မကွေးတိုင်းတို့မှာကြုံတွေ့နေရတဲ့ဒီဒေသခံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုသူတို့ရေးပြီးတော့ပြောလာတာဖြစ်ပါတယ်ရှင်။ရရှိနေရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။နာမည်ဆန်းဆန်းသတိရတဲ့အခါတိုင်းဆိုပြီးတော့ရေးလာတဲ့ရရှိတယောက်ကတော့သူကမေးလာတာပါ။သူကစာရေးရုံနဲ့ရေးတာမဟုတ်ပါဘူး။မေးလာတာပါ။
အဏီတို့ရေမြန်မာပြည်မှာကုန်စင်းနှုံတွေဒီလောက်တက်နေတာကျမတို့ပြည်သူတွေဘာများလှုပ်ရှားရမှာလဲရှင်မကြားဘူးတာကြားနေရတယ်မြုပ်သီး30သောင်း2000ကျပ်စီး30သောင်း1000ကျပ်ကုန်စင်းနှုံတွေကတက်နေတာကျမတို့ပြည်သူတွေဘာတွေလှုပ်ရှားရမှာလဲရှင
်မြန်မာနိုင်ငံမှာကုန်စင်းနှုံတွေဘာလို့အလောက်တက်နေတာပါလဲတဲ့ဟုတ်ကဲ့ကုန်စင်းနှုံတက်တာကတော့တကဘာလုံးဖြစ်ပါတယ်နော်အမေရိကန်ပြည်ထောင်စုမှာလည်းဒီစားကုန်တွေစအထူးတက်ပါတယ်ထက်စီတွေလည်းအထူးတက်ပါတယ်ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကဝင်ငွေနဲ့နည်းနည်းခံထားတယ်လို့ပြောရပါမယ်နော်မြန်မာနိုင်ငံမှာတော့ဒီလိုကုန်စင်းနှုံတွေတက်နေတဲ့အတွက်ကြောင့်မလို့ဒီလကလည်းပုံမှန်မရရှိနေတဲ့အနေအထားမှာသရရှင်နေမြန်မာနိုင်ငံကပြည်သူအများစုဒုက္ခရောက်ကြရတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာနေစဉ်ဆောင်းဝေးနေရအထူးဒုက္ခရောက်ရတဲ့အတွက်ကြောင့်မလို့နေကနေပြီးတော့နိုင်ငံသားထွက်ပြီးတော့ဝင်ငွေရတဲ့အလုပ်လုပ်ချင်ပါတယ်ဆိုတော့ကြံရမရကျမတို့စီကိုစာရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကဂျပန်သွားချင်ပါတယ်တဲ့
တခုလအကူညီပေးနိုင်မလားဂျပန်စာတန်တန်းတက်ပြီးစိတ်ချရတဲ့အေဂျင့်တွေနဲ့အလုပ်သွားလုပ်ချင်လို့ကူညီပါနော်သတင်းမီဒီယာတွေသိပါတယ်ယုံကြည်စိတ်ချရတဲ့အေဂျင့်တွေနဲ့ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါအလိညာရီနဲ့တွေ့မှဆိုလို့တောင်သူလယ်သမားတောသားမို့လို့ပါဗျာပြည်ပအလုတ်ထွက်လုတ်ချင်လို့အကူညီပါနော်မြမပြည်တွင်းမှာဘလို့မှအဆင်မပြေလို့ပါဗျာ
ဟုတ်ကဲ့ပါဒီလိုသောရရှင်နေမကြာခဏနိုင်ငံသားကိုသွားခြင်းတဲ့အတွက်ကြောင့်မလို့နေလန်ကောင်းလေးများရှင်ပေးပါဆိုပြီးတော့စာရေးကြတဲ့စာတွေကိုမကြာခဏရရှိပါရနော်ကျမတို့ကလည်းသတင်းဌာနဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကိစ္စတွေနဲ့ဘလို့မှမအက်ဆက်ဘဲနဲ့အကူအညီမပေးနိုင်ပါဘူးလို့ပဲဒီတစ်ခါတော့ပြန်ချားခြင်းပါတယ်ကျွန်မအများသောအဖြစ်လဲအဲ့လိုစာမျိုးတွေကိုတော့ပြန်ချားမနေတော့ပါဘူးဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းကြက်တဲနေတဲ့အခြေအနေကိုရေးလာကြတဲ့စာတစ်စောင်ဖြစ်တဲ့အတွက်ကြောင့်မလို့အခုလိုဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့အကောင့်ကိုမဖော်ပြပါနဲ့လို့ရေးလာသေးတာပါသူကတော့ရန်ကုန်မှာကြုံတွေ့နေရတဲ့နေ့စဉ်နေထိုင်မှုအခက်အခဲတခုနဲ့ပတ်သက်ပြီးတော့ရေးလာတာဖြစ်ပါတယ
် VOA ခင်ဗျာအကောင့်မဖော်ပြပါနဲ့ရန်ကုန်တိုင်းတောင်ဦးကလာပမှာအခုတလော EPC နေသားဝန်ထမ်းတွေရက်ွက်သေးဝင်ပြီးတောင်းညံ့နေပါတယ် ရက်ွက်တွေကတချို့အိမ်တွေကိုမီးလိုက်ဖြတ်နေတာပါ။အဲ့လိုသူတို့မီးဖြတ်မယ်လို့လုပ်တဲ့အိမ်ကလည်းမီတာကဆောင်ထားတဲ့အိမ်ဖြစ်နေပြန်ပါတယ်။လာတဲ့ဝန်ထမ်းကလည်းစာရွက်စာရန်အပြည့်စုံနဲ့ပါပဲ။ဒါပေမဲ့သူတို့စာရွက်ထဲမှာမီတာကဆောင်ပြီးကြောင်းဘာလို့ပြမထားသလဲဆိုတာပါပဲ။ EPC ရေတေချာစီစစ်ကြပါအောင်လို့ပြောချင်ပါတယ်ခင်ဗျာ။
EPC ကိုတေချာစီစစ်ပါအောင်လို့ပြောပေးပါတယ်ဒီသောရရှင်တေချာမှားလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဒီ EPC နဲ့ပတ်သက်ပြီးတော့ပဲဒီသူတို့မီတာကားတွေအများကြီးဆောင်ရတဲ့အကြောင်းကိုရေးလာတာပါအတိအကျကိုတော့ကျွန်မမှတ်ချက်တွေအများကြီးလိုက်ဖတ်ပြီးတော့တေချာစကလုံးတွေမမှန်မိတော့လို့တေချာမပြောပြနိုင်တာဖြစ်ပါလိမ့်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါလိမ့်ရှင်အားလုံးအတွက်ပုံမူကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်တဲ့တရင်တစ်ပတ်စောင့်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ video မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဧတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုကြားခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်းငွေတွေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြတင်းထဲကသုတအစီအစဉ်အလဲရောက်ပါပြီနိုင်ငံတကာတင်းငွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီတင်းငွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ပဟုသုတရစေဖို့အမညညလွင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာပေါ်မှာဒီမိုကရေစီစနစ်ကျင့်သုံးအုပ်ချုပ်နေတဲ့နိုင်ငံတွေအကြောင်းပြောပြပေးထားပါတယ်ရှင်
လွတ်လပ်ပြီးတရားမျှတမှုရှိတဲ့ဆိုတဲ့ဒီမိုကရေစီအုပ်ချုပ်မှုရန်နေရစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စည်းမျဉ်းနဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာမှ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာအစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါ
အများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လိုက်မှုမရှိတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာပွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။လေလာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်မတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်။လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေလာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိပ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden,New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။ Scandinavian နိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်းတွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ Taiwan, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်းမှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကဘာကအမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့စီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိတ်တန့်ငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအင်္ဂလိပ်ချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစင်မှာတွေ့နိုင်ပါတယ်ရှင်။
မညညလွင်တင်ဆက်နေတဲ့သတင်းထက်ကတူတာအစီအစဉ်ကိုကြားခဲ့ရတာပါရှင်။ခုတော့ထူးခြားဆက်မြသတင်းညအစီအစဉ်မှာကိုငင်းချမ်းနဲ့မခင်ဖြစ်တွေတို့ကစူးစီးတင်ဆက်ထားပါတယ
်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်နယ်စု Illinois ပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာ James Bond ရုပ်ရှင်အနည်း60ပြည့်အထိမ်းအမှတ်ကဘာအကြီးဆုံး Comics ပြောင်းမှုကင်းဝင်ကဘာကြီးတစ်ခုကိုဖန်တီးထားပါတယ်။အမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ဂျင်ဘက်ချာကတော့လမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြပကြီးပုံတွေနဲ့လိုက်ဖာနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်အမေရိကန်ပြည်အောင်စု E9 ပြည်နယ်ရှီကာဂိုမြို့စင်ဂျေဘုံအရက်မှာဂျင်းစပွန်ရုပ်ရှင်အနည်း60ပြည့်အချိန်အမှန်ကဘာအကြီးဆုံးခွန်မစ်ပြောင်းမှုခင်းဝင်ကဘာကြီးတစ်ခုဖန်တီးထားပါတယ်ကဘာကျော်ဝတ္ထုဆက်ကောင်လျှို့ဝှက်ထောက်လိုက်ရသမားJames Bond ရဲ့မျက်နှာပုံစံတွေနဲ့ပြောင်းခင်းကြီးကိုဖန်တီးတိဆောက်ထားတာဖြစ်ပြီးနှစ်စဉ်တစ်နှစ်နဲ့တစ်နှစ်ပုံစံမတူအောင်ခေါင်းစဉ်ပြောင်းပြီးဆောက်လုပ်လေရှိတယ်လို့ Richardson စွန့်စားကန်ချန်ပိုင်ရှင်တဦးဖြစ်သူ George Richardson ကပြောပါရယ်ပြောင်းမှုခင်းဝင်ကဘာကြီးဟာ28ဧကကျယ်ဝန်းနဲ့ခြံထဲမှာတိဆောက်ထားတာဖြစ်ပြီးအထက်ကရှောက်လန်းတွေရဲ့အရှိကတော့10မိုင်လောက်ရှိပါတယ်ဒီဝင်ကဘာကြီးပြီးခဲ့တဲ့စနေနေ့တုန်းကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီ site ခင်းကို GPS တပ်ဆင်ထားတဲ့ထွန်စက်နဲ့တခါတည်းပဲဒီ James Bond အယုတ်တွေထွက်အောင်အပင်တွေကိုမျိုးစေဘဝကတည်းကအသေးစိတ်ပုံသွင်းစိုက်ပျိုးခဲ့တာပ
ါအမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ Jim Batchelor ကလမ်းပေါ်ကဂျိုင်းကွက်တွေကိုမှန်စီကြွေပြပကြီးပုံတွေနဲ့လိုက်ဖာနေပါတယ်အီတလီနိုင်ငံပုံပေမီးတောင်ပောက်ကွဲမှုကနေမပြည့်စည်ပဲကျန်နေခဲ့တဲ့မှန်စီကြွေပြအမှုပညာလက်ရာတွေကို2013ခုနှစ်မှာပြန်လည်ရှာဖွေတွေ့ရှိခဲ့တာကိုမြင်ခဲ့ပြီးတဲ့နောက်တော့လမ်းမပေါ်တွေမှာဂျိုင်းကွက်တွေကိုလိုက်ဖာဖို့အကြံရခဲ့တာပါသူဟာလမ်းပေါ်ကအမှုပညာရှင်တယောက်ဖြစ်လာဖို့မရည်ရွယ်ခဲ့ပေမဲ့လမ်းပေါ်ကအပေါက်တွေကိုလိုက်ဖာတဲ့အတွက်တခြားသူတွေကသူ့ကိုလမ်းပေါ်ကအမှုပညာရှင်တယောက်အဖြစ်သတ်မှတ်ခေါ်ဆိုကြတယ်လို့ဘက်ချာကပြောပါတယ်သူ့မှန်စီပကြီးပုံတွေထဲမှာကြောင်ပုံကလေးတွေအချင်းတုပ်ပုံကလေးတွေကအစအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဝေဖန်တဲ့နိုင်ငံရေးစာသားတွေလည်းပါဝင်ပါတယ်။အခုအချိန်ထိတော့မန်စီပကြီးပုံပေါင်း103ခုလောက်ဖန်တီးထားပြီးတော့အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာလည်းဒီလိုပကြီးပုံလေးတွေဖန်တီးဖို့အတွက်တစ်လကြာရောက်နေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံ
ံဘန်ကောက်မြို့ကဟိုတယ်တစ်ခုဟာကမ္ဘာအကြီးဆုံးနဂရိုနီကော့ကေအရက်ကိုဖန်တီးပြီးဂင်းနေကမ္ဘာစံချိန်တင်တင်လိုက်ပါတယ်။အီတလီကော့ကေအရက်တစ်မျိုးဖြစ်တဲ့နဂရိုနီဟာဂျင်အရက်နောက်အီတလီအရက်ကမ်ပါရီနဲ့အီတလီဝိုင်တစ်မျိုးဖြစ်တဲ့ရိုဆိုဘာမော့စ်တို့ကိုရောဆက်ဖန်တီးထားတာပါ။ဘဂောင်မြို့မှာရှိတဲ့ကင်တန်မာလိုင်းဟိုတယ်မှာဆယ်ကျင်းမြောက်ကျင်းပါတဲ့နဂရိုနီကော့တေးသတင်းပတ်မှာဖန်တီးခဲ့တဲ့ဒီကော့တေးဟာလီတာ630ကျော်ရှိပြီးဖန်ခွက်ပုံစံဖန်တီးထားတဲ့ရေခဲပုံးကြီးတစ်ခုထဲမှာပြုလုပ်ခဲ့တာပါဒီပုံးကြီးကတော့အတွင်းကအကြီးအောင်ပလတ်စတစ်ပုံးဖြစ်ပြီး6ပေနီးပါးမြင့်တယ်လို့4ပေခွဲနီးပါးအကျယ်ရှိပြီးဒိနာပက်လေကရေခဲတုံးတွေအုပ်ထားတဲ့အတွက်အလေးချိန်ပေါင်း880ကျော်လေးပါတယ်အရင်ကစံချိန်ဟောင်းဖြစ်တဲ့904လီတာကိုကျော်လွန်ပြီးတော့633လီတာကျော်ရှိတဲ့ကော့တေးကြီးကိုဖန်တီးပြီးကမ္ဘာစံချိန်တင်လိုက်တာပါ။ဟိုတယ်အနေနဲ့အခုလိုပြုလုပ်ခဲ့ပြီးတဲ့ကော့တေးကိုလာမယ့်ရက်အတွင်းမှာကုန်အောင်ဖြန့်ချီမှာဖြစ်တယ်လို့ဂင်းနစ်ကမ္ဘာစံချိန်အဖွဲ့ကဒိုင်လူကြီးတူကပြောပါရယ
်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့သဘာဝသမိုင်းပြတိုက်ကခေါင်းနှလုံးနဲ့လက်ကလေးတစ်ကောင်ဟာအသက်25နှစ်ပြည့်သွားပြီးတော့ကမ္ဘာအသက်ကြီးဆုံးခေါင်းနှလုံးနဲ့လက်ကလေးဖြစ်လာတယ်လို့ဒီပြတိုက်ကလက်ကလေးကိုစောင့်ရှောက်သူအန်ဂျယ်လီကာဘိုကွင်းကပြောပါတယ်အကြောင်းကတော့တောထဲမှာဆိုရင်ခေါင်းနှလုံးနဲ့လက်ကလေးဟာသူ့ကိုရံပြူးမဲ့သူတွေကိုရှောင်ရှားဖို့အတွက်သူ့အခွန်ထဲကိုခေါင်းနှလုံးတစ်ပြိုင်တည်းမဝင်နိုင်တဲ့အတွက်အချိန်မတိုင်ခင်သေဆုံးရလေရှိပါတယ်ဂျန်နက်စ်လို့နာမည်ပေးထားတဲ့ဒီလက်ကလေးဟာခေါင်းနှလုံးအပြင်နှလုံးနှစ်ခုနဲ့အဆုတ်နှစ်ဆုံးပါပေမဲ့လည်းအစာချေစနစ်ကတော့တစ်ခုပဲပါဝင်ပါတယ်ကောင်းနှလုံးပဲရှိတဲ့အတွက်လဲကွဲပြားတဲ့စိတ်အခြေအနေနှစ်ခုရှိပြီးတော့အစာအသောက်တွေမှာလဲအကျိုက်မတူတာနဲ့စိတ်သဘောထားမတူတာတွေကြောင့်လမ်းလျှောက်ရမှာလဲဘယ်ဘက်ကိုသွားမလဲဆိုတဲ့အချိန်အခါမျိုးတွေမှာပြိပခါဖြစ်လေရှိပါတယ်။ဒါကြောင့်လဲဒီလိတ်ကလေးကိုပက်လက်မလန်သွားအောင်အမြဲတမ်းစောင့်ကြည့်နေရပါတယ်။
ခေါ်ကြခဲ့ရတာကတော့ထူးခြားဆန်းမြတ်တဲ့မြတ်အစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့တင်ဆက်တွေနဲ့ညပတ်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
် Elizabeth ဘီမာဂျီရဲ့စာပနာခါနာကိုတရားဖို့အတွက် American သမ္မတ Joe Biden နဲ့သမ္မတ Jill Biden တို့ဟာလန်ဒန်မြို့ကိုရောက်ရှိနေကြပါပြီသမ္မတ Biden နဲ့ဇနီးတို့ဟာစနေနေ့နောက်ပိုင်းမှာရောက်ရှိခဲ့တာပါတနင်္လာနေ့မှာကျင်းပမဲ့ဇာတ်ခါနာကိုတယောက်ဖို့အတွက်ရာနဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေဟာပြည်ထိုင်နိုင်ငံကိုရောက်ရှိနေကြပါတယ်ပြည်ထိုင်ပြည်မာကြီးကွယ်လွန်တဲ့အချိန်မှာကိုလိုနီစနစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ကျွစနစ်တွေပေါ်အရေးယူဆောင်ရွက်ဖို့ဌာနတိုင်းသားတွေပေါ်ဖိနှိပ်ခါခဲ့တာတွေအတွက်တုံ့ပြန်ဆောင်ရွက်ပေးဖို့တောင်းဆိုလာနေကယခင်ကိုလိုနီနိုင်ငံတချို့နဲ့တနသဟာယအဖွဲ့ဝင်နိုင်ငံတချို့မှာဖက်ပေါ်လာနေပါတယ်ကနေဒါကနေဩစတြေးလျနယူးဇီလန်ထိကရစ်ဘီယံတိုင်းပြည်တွေပေါ်ဝင်ကိုလိုနီဖြစ်ခဲ့ရတဲ့တိုင်းပြည်တွေမှာကိုလိုနီဒဏ်ဒါချက်တွေကိုထုတ်ဖော်ပြောဆိုလာကြပြီးနိုင်ငံတော်အကြီးအကဲဖြစ်ထားရှိရတဲ့ဘီယင်စနစ်ကိုဖယ်ရှားဖို့တောင်းဆိုလာကြပါတယ်ပြည်ထိုင်ပြည်မာကြီးဒုတိယမြောက်အဲလစ်ပက်ထာသူမမကွယ်လို့မီနောက်ဆုံးနှစ်တွေတွင်သူမရဲ့သားဖြစ်သူချားစ်ကိုထိနှက်အယိုက်အယားဆက်ခံဖို့အတွက်တာဝန်တွေလွှဲပြောင်းပေးဖို့ပြင်ဆင်လာခဲ့တာဖြစ်ပါတယ်ပြည်မာကြီးဟာသူမရဲ့အသက်အရွယ်ကြောင့်ကျန်းမာရေးကြောင့်ဒါမှမဟုတ်သူမကွယ်လို့မို့တဖြည်းဖြည်းနီးလာပြီဆိုတာသိလာတာကြောင့်သူမဟာနောက်ဆုံးနှစ်နှစ်အတွင်းတော်ဝင်မိသားစုတွင်ပြည်စင်မှုတွေကိုတေချာလှုပ်ဆောင်လာခဲ့ပြီးသားဖြစ်သူတတရမြောက်ချားစ်ဝင်ကိုနိုင်ငံတော်ဝင်တွေပို့ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးကြီးတွေခလခလကြားရောက်နေတဲ့အတွက်တလထောင်မရှိသေးတဲ့အချိန်အတွင်းမှာစရုပ်လာကျိတ်ဖြစ်မြန်မာသားမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့စင့်ခေါ်သတိပေးလိုက်ပါတယ်မြန်မာသားမကြီးဦးအောင်ကျော်မို့ကိုခုလိုခေါ်ယူကောက်ွက်တာလိုက်တာလည်းဖြစ်ပါလေမြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲဖြစ်ပွားရာနေဆက်မှာခုလိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တာဖြစ်ပါလေ
တရင်အချင်းချုပ်ကိုဦးတင်မောင်တန်းကြီးညာပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်းဖန်အင်ဂျင်နီယာတွေကတော့ Cornelius Turner နဲ့ Tiang Wang တို့ဖြစ်ပါတယ် VOA American အတန်းရဲ့ဒီကနေ့ညဖက်9:00နာရီ10:00နာရီစီစဉ်တွေကို line to meter 30နဲ့52နဲ့ line meter 190တို့ကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you. This program has come to you from the Voice of America, Washington.